အနာရီအစိုးရရဲ့နိုင်ငံတော်တာဝန်ခံတော်ဆန်းစုကြည်ပေါ်တရားစွပ်ဆုထားတဲ့အမှုတွေထက်ကပို့ကုန်သွင်းကုန်ဥပဒေဆက်သွယ်ရေးဥပဒေချိုးဖောက်တဲ့ဆိုတဲ့အမှုနှစ်ခုအတွက်အမိန့်ချမရမယ့်ရက်ကို၈နှစ်ဇန်နဝါရီလ၁၀ရက်နေ့ကိုထပ်မံရွှေ့ဆန်းလိုက်ပါတယ်။ဒီအမှုနှစ်ခုစလုံးအတွက်ဒီကနေ့ဒီဇင်ဘာလ၂၉ရက်နေ့မှာအမိန့်ချမယ်လို့ရွှေ့ဆန်းထားတာကိုနောက်တစ်ပတ်ထပ်ရွှေ့ဆန်းလိုက်တာဖြစ်ပါတယ်။ဘာကြောင့်အမိန့်ချမရက်ကိုရွှေ့ဆန်းတယ်လဲဆိုတော့တိတိကျကျမသိရသေးပါဘူး။စစ်တပ်အာဏာသိမ်းတဲ့ဖေဖော်ဝါရီလ၁ရက်နေ့ကတောင်ဆန်းစုကြည်နေထိုင်ခဲ့တဲ့မြန်နန်းဘုံတာလန်းနေအိမ်ကိုဝင်ရောက်ရှာဖွေရမှာစကားပြောတဲ့ဆဲလုံးနဲ့ကျိုးမဲ့ဆက်သွယ်ရေးကိုကြားပြပိတ်နိုင်တဲ့ဂျမ်မာတစုံတွေ့ခဲ့တယ်ဆိုပြီးပို့ကုန်သွင်းကုန်ဥပဒေနဲ့စတင်ဆွဆူခဲ့တာဖြစ်ပါတယ်။အဲဒီစကားပြောဆက်တွေလက်ဝဲပန်းဆိုင်တာဟာဆက်သွယ်ရေးဥပဒေချိုးဖောက်တာဖြစ်တယ်ဆိုပြီးမလာမှာဆက်သွယ်ရေးပုံမှန်တက်ပြီးတော့တရားစွဲခဲ့တာပါ။ပို့ကုန်သွင်းကုန်ဥပဒေရပြစ်မှုထင်ရှားတယ်လို့တရားရုံးကဆုံးဖြတ်တယ်ဆိုရင်တော့ထောင်ဒဏ်၃နှစ်ဒါမှမဟုတ်ငွေဒဏ်ချမှတ်ခံရနိုင်ပြီးဆက်သွယ်ရေးဥပဒေအရဆိုရင်ထောင်ဒဏ်တစ်နှစ်ဒါမှမဟုတ်ငွေဒဏ်ချမှတ်ခံရနိုင်ပါတယ်။ဒီကနေ့နေပြီးတော့အထူးတရားရုံးမှာပြုလုပ်ခဲ့တဲ့ကြားနာပွဲမှာတောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့နောက်ထပ်အမှုတစ်ခုဖြစ်တဲ့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေချိုးဖောက်တဲ့ဆိုတဲ့အမှုအတွက်အန္တရာယ်အစိုးရလက်ထက်ကမန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကတောင်ဆန်းစုကြည်ဘက်ကဗီဒီယိုကွန်ဖရင့်စင်းနဲ့တက်သေးထွက်ဆိုခဲ့တယ်လို့စုံစမ်းသိရပါတယ်။အဲ့ဒီအမှုနဲ့ပတ်သက်လို့နှစ်ဖက်ရှိနေတဲ့အပြစ်တရှောက်လဲဖို့ရက်ကိုဇန်နဝါရီလ၃ရက်နေ့ကိုယုံချင်းပြန်ပေးခဲ့တာကြောင့်အမှုအတွက်ပြည်သက်အမိတ်မကြခင်ချမယ်လို့မျှော်မှန်းရပါတယ်ပို့ကုန်သွင်းကုန်အမှုဆက်သွယ်ရေးအမှုတို့နဲ့အင်္ဂါတို့နဲ့အတူအမိတ်ချကောင်းချနိုင်တယ်လို့သိရပါတယ်စစ်ကောင်စီကအမှုပေါင်းတရာစင်တဲ့မင်းနဲ့တရားစွဲခံထားတဲ့ဒေါ်ဆန်းစုကြည်ဟာအများပြည်သူတင်ရင်အေးချမှုပြပြအောင်လှုပ်ဆောင်နေဆိုတဲ့အမှုအတွက်ထောင်ဒဏ်နှစ်တဘာဝဘေးရန်နေဆိုင်ရာဥပဒေချိုးဖောက်မှုအတွက်ထောင်ဒဏ်နှစ်စီချမှတ်ခံခဲ့ရပြီးဖြစ်ပါတယ်အဲဒီနောက်စစ်ကောင်စီအကြီးအကဲကပြစ်ဒဏ်နှစ်လွတ်ငြိမ်းချမ်းသာခွင့်ပေးခဲ့ပါတယ်ခင်ဗျာ